မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုကူညီမှုဆိုင်ရာလက်ထောက်အတွင်းရေးမှူးကျွန်းဝါခန်းဟာကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ခီးစဉ်တွေကိုမနေ့ကအဆုံးသတ်ပြီးအဲ့ဒီကဒေသခံတွေရဲ့လူသားချင်းစာနာမှုလိုအပ်ချက်ရှိနေတာတွေကိုထောက်ပြလိုက်ပါတယ်လူဦးရေ 42,000 လောက်အတွက်တည်ရရှင်ရေးအရေးပေါ်လိုအပ်ချက်တွေကိုအကူအညီပေးဖို့လူသားချင်းစာနာတဲ့ကူညီရေးလှုပ်သားတွေရဲ့အခက်အခဲစိန်ခေါ်ချက်တွေကိုသူမြင်ခဲ့ရတယ်လို့ကျွန်းဝါခန်းကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်သူဟာရခိုင်ပြည်နယ်စစ်တွေနဲ့ပေါက်တော့မြို့နယ်တွေကိုနေဆက်ရေးရဒုတိယဝန်ကြီးနဲ့အတူတွားရောက်ပြီးအဲ့ဒီကဒုက္ခသည်တွေနဲ့အကြမ်းဖက်မှုခံစားခဲ့ရတဲ့လူမှုအသံဝိုင်းတွေကိုတွေ့ဆုံခဲ့ပါတယ်ပြီးခဲ့တဲ့မလ26ရက်နဲ့29ရက်နေ့တွေမှာစစ်တွေကကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရုံးနဲ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နောက်ပိုင်းအကူအညီပေးလှုပ်ဆောင်မှုအခြေအနေတွေကိုဒေသခံတွေနဲ့ရောအကူအညီပေးရေးလှုပ်သားတွေနဲ့ပါတွေ့ဆုံပြီးအကြက်ဖြတ်လေ့လာခဲ့တယ်လို့ကုလသမဂ္ဂကြီးညာချက်မှာဖော်ပြထားပါတယ်အဲ့ဒီနောက်ပိုင်းအခြေအနေမှာပြည်ထောင်စုအစိုးရဘက်ကကူညီဆောင်ရွက်မှုတွေရှိတယ်ဆိုပေမဲ့လူသားချင်းစာနာကူညီမှုပေးနေတဲ့လုံနိုင်ကြီးအတိုင်းတဟာရခင်ကားတဲ့စာရင်60ရာခိုင်နှုန်းအောက်ရော့ကျနေတယ်လို့လည်းဆိုပါတယ်အဲ့ဒီလိုအကူအညီတွေအပြည့်အဝပေးနိုင်ဖို့အတွက်ပြည်တွင်းရောပြည်ပကပါအကူအညီပေးလှုပ်သားတွေရဲ့လုံခြုံရေးကိစ္စမှုကိုအာမခံဖို့လိုအပ်တယ်လို့လည်းလက်ထောက်အတွင်းရေးမှူးချုပ်ကျွန်းဝါကန်းကပြောပါတယ်မစ္စကန်းဟာ KIO နဲ့မြန်မာအစိုးရအကြားတိုက်ခိုက်မှုတွေကြောင့်စစ်တမ်းခံရတဲ့ကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်အရာသားပြည်သူတွေလုံခြုံရေးကိစ္စရင်းနဲ့သူတို့လိုအပ်ချက်တွေကိုနိုင်ငံတကာလူသားချင်းစာနာကူညီမှုစံနှုန်းစံတာအတိုင်းလေးစားလိုက်နာဖို့နှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့မစ္စကန်းကပြောပါတယ်လက်ထောက်အတွင်းရေးမှူးမစ္စကန်ဟာရှေ့သတင်းပတ်ထဲမှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်။သူခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂကိုပြန်အစီခံပြီးရင်ရှေ့ပတ်ထဲမှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတရားပြုလုပ်ဖို့ရှိပါတယ်။